အင်တာနက်ကိုအစိုးရကမထိန်ချုပ်ပါစေနဲ့လို့မြန်မာနိုင်ငံကိုရောက်နေတဲ့ Google ဥက္ကဋ္ဌ Eric Smith ကပြည်ရင်းကလုပ်ငန်းရှင်တွေ၊ကျောင်းသားတွေနဲ့တွေ့ဆုံဆွေးနွေးပွဲမှာဒီနေ့ပြောကြားလိုက်ပါတယ်။ MICT Park မှာလုပ်တဲ့ဆွေးနွေးပွဲမှာအဲ့ဒီလိုပြောကြားလိုက်တာဖြစ်ပြီးမြန်မာနိုင်ငံကအင်တာနက်ရှာဖွေရေးစနစ်နဲ့အသုံးချ software တွေကိုတိုးတက်ကောင်းမွန်လာအောင် Google ကဦးစားပေးဆောင်ရွက်မယ်လို့ Mr. Eric Smith ကပြောပါတယ်
။ Your government has made incredibly important political decision to open up the country
မြန်မာအစိုးရဟာတိုင်းပြည်ကိုဖွင့်ပေးဖို့မယုံနိုင်လောက်အောင်အရေးကြီးတဲ့ဆုံးဖြတ်ချက်ချမှတ်ထားပါတယ်လို့ပြောတာပါ Internet သုံးခွင့်ကိုပိုင်သတင်းစာထောင်ခွင့်ပေးတယ်လို့သူကဆိုပါတယ
် But there's one more thing the internet will make it impossible to go back the internet once in place guarantees
ဒါပေမဲ့တခုရှိပါသေးတယ်အင်တာနက်ဆိုတာနောက်ကိုပြန်သွားဖို့မဖြစ်နိုင်တော့မယ့်အရာပါအင်တာနက်တစ်ချိန်တစ်ခါရှိလိုက်တာဟာခင်ဗျားတို့နိုင်ငံအတွက်ဥပဒေနဲ့အလေးကျင့်ဖြစ်လာမဲ့ဆက်သွယ်ရေးနဲ့လုပ်ပိုင်ခွင့်အာမခံချက်တွေပါပဲလို့ပြောသွားတာပါ Google ဟာမြန်မာနိုင်ငံကိုစားပြု www.google.com.mm နဲ့ Google အင်တာနက်ဝက်ဆိုက်မျက်နှာကို March 21ရက်မှာစတင်ဖွင့်လှစ်လိုက်ပါတယ် Google ဟာမြန်မာနိုင်ငံအတွက်တရင်အချက်လက်ရှာဖွေပြီးလောက်ယူမဲ့အရင်ကလုတ်ပြီးနှိမ်ခဲ့တာပါအခုတော့ search engine လို့ခေါ်တဲ့ internet ရှာဖွေရေးစနစ်ပိုကောင်းလာဖို့အသုံးချ software တွေပိုအသုံးပြုလာဖို့ဘာသာပြန်စနစ်ပိုတိုးတက်ကောင်းမွန်လာဖို့နဲ့မြေပုံစနစ်တွေပိုတိုးတက်ကောင်းမွန်လာဖို့ Google ကဦးစားပေးဆောင်ရွက်မှာပါမြန်မာအစိုးရဟာဆက်သွယ်ရေးဆိုင်ရာအခြေခံအဆောက်အုံတိစောက်ရေးအတွက်ပုဂ္ဂလိကကဏ္ဍကိုခွင့်ပြုနိုင်ပါတယ်လို့Mr. Eric Smith ကပြောပါရယ်မှန်မှန်ကန်ကန်သာလို့ရင်နှစ်အနည်းငယ်အတွင်းမှာဆက်သွယ်ရေးကုမ္ပဏီတွေဟာမြန်မာနိုင်ငံမှာအမြတ်အစွန်းအများဆုံးရရှိတဲ့လုပ်ငန်းတွေဖြစ်လာပါလိမ့်မယ်လို့ပြောပါရယ
် The answer to bad speech is more speech, more communication, more voices.
အကောင်မပြောတာတွေအတွက်အဖြေဟာပိုပြောဖို့ပိုဆက်သွယ်ဖို့ပိုအတန်ထွက်ဖို့ပါပဲလို့ပြောတာပါမြန်မာနိုင်ငံမှာခိုင်မာတောင့်တင်းတဲ့နိုင်ငံရေးနဲ့စီးပွားရေးဖြစ်လာစေဖို့internet ကလမ်းဖွင့်ပေးနိုင်ပါတယ်လို့ Mr. Eric Smith ကပြောသွားပါတယ်။ကမ္ဘာပံအချက်လက်တွေအရမြန်မာနိုင်ငံကလူဦးရေ၁ရာခိုင်နှုန်းပဲ internet သုံးနိုင်ပြီး mobile phone သုံးနိုင်သူက၁၀ရာခိုင်နှုန်းလောက်တောင်မရှိဘူးလို့ဆိုပါတယ်။ RFA Radio Free Asia ရဲ့ Open Technology Fund ကဒီနှစ် February လကလေ့လာချက်မှာမြန်မာနိုင်ငံမှာ smartphone တွေကနေအချက်လက်ရနိုင်စွမ်းကဈေးကြီးနေတော့မယ်လို့ဖော်ပြထားပါတယ်။ Google ဥက္ကဋ္ဌMr. Eric Smith ဟာလီဘီယာအာဖဂန်နစ္စတန်နဲ့မြောက်ကိုရီးယားနိုင်ငံတွေကိုတွားရောက်ပြီးတဲ့နောက်မြန်မာနိုင်ငံကိုရောက်ရှိလာတာလည်းဖြစ်ပါရဲ့ရှင်